ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပြီးဖို့ရပောင်းများစွာတောင်းဆိုနေတဲ့ဆန္ဒပြပွဲကိုအိန္ဒိယလာအိုနိုင်ငံမှာလည်းအားကျလာနေပြီးလာအိုအစိုးရပေါ်ဝေဖန်တာဒီအင်တာနက်အွန်လိုင်းပေါ်မှာရှားရှားပါးပါဖြစ်လာစေခဲ့ပါတယ်။ကွန်မြူနစ်နိုင်ငံဖြစ်တဲ့လာအိုနိုင်ငံဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်ပြီးအဲဒီမှာအစိုးရကိုဝေဖန်တာတွေကိုတင်းတင်းကြပ်ကြပ်တားမြစ်ထားသလိုဝေဖန်တဲ့သူတွေကိုလည်းကြီးမားတဲ့ပြစ်ဒဏ်တွေချမှတ်နိုင်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကြီးညာထားတာကိုဆန္ဒပြတဲ့သူတွေကဆန့်ကျင်ပြီးရပောင်းများစွာဆန္ဒပြခဲ့ကြပြီးတဲ့နောက်မှာထိုင်းအစိုးရကပြီးခဲ့တဲ့ဇာတ်သမရိနေ့မှာတော့အဲ့ဒီအမိန့်ကိုပြန်ရုပ်သိမ်းခဲ့ပါတယ်။ထိုင်းနိုင်ငံရဲ့လူမှုကွန်ရက်တွေကိုစောင့်ကြည့်နေတဲ့လာအိုနိုင်ငံသားတွေကလည်းထိုင်းနိုင်ငံကဆန္ဒပြတဲ့သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ကြပြီးတော့ပြီးခဲ့တဲ့အောက်တိုဘာ20ရက်နေ့ကလည်း Twitter လူမှုကွန်ရက်မှာတကယ်လို့လာအိုနိုင်ငံရေးသားကောင်းခဲ့ရင်ဆိုတဲ့ #လှုပ်ရှားမှုတစ်ရက်ကိုစတင်ခဲ့ကြပြီးတော့လာအိုအစိုးရရဲ့အုပ်ချုပ်မှုအလွဲတွေကိုဝေဖန်ခဲ့ကြပါတယ်။အဲ့ဒီမှာအာဂရီလိုက်စားမှုဆင်းရဲမွဲတင်မှုနဲ့တခြားလူမျိုးရေးပြဿနာတွေအပေါ်မှာအစိုးရကကင်တွဲဖြေရှင်းဖို့ပြက်ကွက်ခဲ့တာတွေပါဝင်ပါတယ်။တကယ်လို့လာအိုနိုင်ငံရေးကောင်းခဲ့တယ်ဆိုရင်သူတို့အနေနဲ့အခုလိုမျိုးအင်တာနက်အွန်လိုင်းပေါ်မှာအမည်မဖော်ဘဲဖော်ပြနေစရာမလိုဘဲလွတ်လပ်စွာပြောဆိုခွင့်ရမှာဖြစ်တဲ့ဆိုပြီးတော့ Twitter မှာရေးပါတယ်။ Grumpy G ဆိုတဲ့ Twitter account ပိုင်ရှင်ကတော့လာအိုနိုင်ငံမှာတကယ့်ဒီမိုကရေစီစနစ်ဖြစ်လာဖို့အတွက်တိုက်ပွဲဝင်ကြဖို့တောင်းဆိုလိုက်ပြီးသူတို့ဟာအနာဂတ်မျိုးဆက်တွေအတွက်တိုက်ပွဲဝင်နေတာဖြစ်ပြီးတော့အစိုးရအနေနဲ့သူတို့ရဲ့အတန်းတွေကိုနားထောင်လာလိမ့်မယ်လို့အမှန်တကယ်မျှော်လင့်ကြောင်းရေးသားထားပါတယ်ခင်ဗျာ။